အိန္ဒိယနိုင်ငံမှာတော့ဗန္ဒာရေးလုံခြုံရေးပြောင်းမှုကိုရှော့ချနိုင်မှုနဲ့နိုင်ငံခြားယင်းနှိမ့်မြှုပ်နှံမှုတွေကိုဆက်ဆောင်နိုင်ဖို့အစီအစဉ်ပြုလုပ်တဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုပေါ်ဝေဖန်နေတာကိုဝန်ကြီးချုပ်မန်မွန်အစင်ကကာကွယ်ပြောကြားလိုက်ပါတယ်။ဒါဟာနိုင်ငံအတွက်ရေးကြီးတဲ့ဆောင်ရွက်မှုဖြစ်တယ်လို့စနေနေ့ကဝန်ကြီးချုပ်အစင်ကပြောခဲ့ပါတယ်။ဒါအပြင်ဒီဇယ်ဈေးတွေကို12ရာခိုင်နှုန်းလောက်တွန်းမြှင့်လိုက်တဲ့ကိစ္စကိုလည်းဝန်ကြီးချုပ်ကထောက်ခံပြောခဲ့ပါတယ်။အိန္ဒိယကလောင်စာဈေးတွေဟာကမ္ဘာဈေးတွေနဲ့ကိုက်ညီဖို့အရေးကြီးတယ်လို့သူကဆက်ပြောခဲ့ပါတယ်။ချက်တာရီနေ့ကဆိုးရအဖွဲ့အစည်းအစည်းအဝေးမှာဒီဇယ်ဈေးကို1လီတာ5ရူပီလောက်ဈေးမြင့်မှုကိစ္စကိုသမ္မတကအတည်ပြုလိုက်တဲ့အတွက်နိုင်ငံရေးမဟာမိတ်တချို့နဲ့တိုက်ခန့်တွေဝေဖန်မှုကိုခံနေရတာဖြစ်ပါတယ်ခင်ဗျာ။